အင်းဒီဇင်းနိုင်ငံတွေကိုတွားရောက်လုလုံနေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့ရတဲ့ရတိုက်တဲ့လောက်ခလာစာကိုတောင်းပွေးမွေလင်းလင်းမတောင်းရဲပဲဖိနှိပ်ခံဘဝနဲ့ပိုက်ဆံခက်ခက်ခဲခဲရှာဖွေရတဲ့ဘဝတရုတ်မှန်ကိုလူအများသိရှိဖို့လိုအပ်တယ်လို့ရုပ်ရှင်ဒါရိုက်တာတူဦးဖြစ်သူကိုတင်ဝင်းနိုင်ကပြောပါတယ်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရင်ဆိုင်နေရတဲ့နေ့စဉ်ဘဝအခက်အခဲတွေကိုရိုက်ကူးထားတဲ့ In Exile ပြည်ပြေးဆိုတဲ့အမှတ်တမ်းရုပ်ရှင်ကားကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Boston မြို့ကနိုင်ငံတကာရုပ်ရှင်ပွဲတော်မှာမတ်လ9ရက်နေ့မှာပြသတော့မှာပါဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်တန်ဃာရော်ရီဦးဆောင်တဲ့2000ခွန်ရွှေဝါရောင်ဒေါ်လာရေးအတွင်းဗီဒီယိုမှတ်တမ်းရိုက်ကူးခဲ့တာကြောင့်ထောင်လန်းကြီးတွေရဲ့လိုက်လံစောင့်ကြည့်ခြင်းခံရပြီးနောက်မှာထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ဒါရိုက်တာကိုတင်ဝင်းနိုင်က In Exile ပြည်ပြေးဆိုတဲ့ဒီမှတ်တမ်းရုပ်ရှင်ကိုရိုက်ကူးပြတဲ့အကြောင်းနဲ့ပတ်သက်လို့ပြောလာပါတယ
်ဒီမှာဒီ2000ခွန်ရွှေဝါရောင်နဲ့ပတ်သက်ပြီးတော့တကယ်ချင်းအထူးဆန်းခံရတော့ကျွန်တော်ကရှောင်းသိန်းရေးတဲ့ထိုင်းနိုင်ငံမဲဆောက်ကိုရောက်သွားတယ်။ရောက်သွားတဲ့အချိန်မှာပဲမဲဆောက်မှာရှိတဲ့ဒီစီပြောင်းလူကမာတွေတွေ့ရပေါ့နော်။သူများနိုင်ငံမှာသွားပြီးတော့ဟိုလုပ်ကင်နေရတဲ့ဘဝတွေဒီကိုယ်နိုင်ငံမှာဆုံးရှုံးနေတဲ့လူအရေးမြင့်တွေအဲ့ဒါတွေတွေ့ပြီးတော့ကျွန်တော်ကရုပ်ရှင်ကိုရိုက်ချင်တဲ့စိတ်ဖြစ်ပေါ်လာတာပေါ့။
အဲ့တော့ဒီဇာကားကိုထိုင်းနိုင်ငံရဲ့ဘယ်ဒေသတွေမှာအဓိကထားရိုက်ဖြစ်တာပါလဲ
။မဲဆောက်တက်ခရိုင်ကဖူဖရန့်ဆိုတဲ့ကြီးရွာလေးမှာရှိတဲ့ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ရွှေပြောင်းလာတဲ့အလုပ်သမားတွေကိုအခြေခံပြလိုက်တာပဲ။အင်ဝင်လာဖို့ကောင်းတာကသူကမျက်စိနဲ့တိုင်းကျွန်တော်တို့နိုင်ငံတွေပေါ်မှာရွှေပြောင်းအလုပ်သမားအနေနဲ့လုပ်ကြတယ်။လုံးဝဟိုတရားဝင်မှတ်ပုံတင်တာလုပ်လို့မရဘူး။ဆိုတော့သူတို့ကဘာဖြစ်လဲဆိုတော့အလုပ်ရှင်တွေရဲ့ဟိုခြေလှယ်တာကိုခံရတယ်။အလုပ်ရှင်တွေရတယ်ရောမှမှသက်သက်မပေးဘူးဆိုတော့သူတို့ကတောင်းဖို့နားမလည်ဘူး။ကိုယ့်ခွင့်ရကိုတောင်းဆိုဖို့သူတို့မသိကြဘူး။ကြောက်ကြတယ်အဲ့လိုတော်တရားတဲ့ခါမှာကျွန်တော်တို့ရဲ့ခံစားချက်ကကျွန်တော်တို့နိုင်ငံမှာလည်းအုပ်ချုပ်တဲ့အစိုးရကိုကြောက်ကြရတယ်ဗျာ။ဆိုတော့ဒီရွှေကောင်းသမားတွေကလည်းပြည်နိုင်ငံမှာနေရတဲ့အချိန်မှာသူတို့ရဲ့ဘဝတွေလုံခြုံမှုမရှိဘူး
။ဆိုတော့ရုပ်ရှင်ဇာတ်ကားကမတ်လ9ရက်ဘော့စတန်မှာပြမယ်သိရပါတယ်။အဲ့တော့ဒီအမေရိကကိုကိုတင်ဝင်နိုင်လာဖြစ်ပါလား
။ကျွန်တော်ကဟိုအချို့အကြောင်းချက်တွေကြောင့်ကျွန်တော်အမေရိကကိုတော့ဒီခေါ်မလာဖြစ်ပါဘူးဗျာ။အစီအစဉ်ပြည်တာလည်းပါတယ်။နောက်တစ်ခုကကျွန်တော်ကလည်းဟိုလာဖို့အဲ့ဒီအပိုင်းမှာအလုပ်ကဒီမှာမပြတ်ဘူးဖြစ်နေတယ်။
အော်အချာရောဒီရုပ်ရှင်ရိုက်တဲ့စီမှာရောအခက်အခဲတွေရောရှိခဲ့သလား
အခက်အခဲရှိတာတော့အခက်အခဲကအများကြီးပဲပေါ့ဟိုကျွန်တော်ကိုယ်တိုင်ကလည်းတိုင်းမနေရဲဆိုတော့တရားဝင်နေရမှုလေကျွန်တော်နေတဲ့မင်းဆောင်နေသွားရိုက်မဲ့ဖုဖရာနေဓာတ်ထဲမှာကဒိတ်တွေအများကြီးပဲခံရတွေကလည်းခံစီရလည်းများတော့ဆိုတော့ကျွန်တော်မှဟိုအဲ့ရရိုက်ကူးသွားဖို့လာဖို့တကတော်တော်ကိုစူးစမ်းခဲ့ရတာပေါ့နော်နောက်တစ်ခုကကျွန်တော်ကိုထုတ်လုပ်ပေးတဲ့ပူချီစားလည်းအရင်မရှာနိုင်ပြီးတော့ကျွန်တော်တို့ကဒီဘာကျက်မရှိဘဲနဲ့ဒီရုပ်ရှင်ကိုစပြီးတော့စူးစမ်းပြီးရိုက်ခဲ့တယ်။နောက်ပြီးဆုံးဒီရုပ်ရှင်ဖြစ်မြောက်လာပြီးတော့ဒီ editing line မှာဆိုလို့ရှိရင်လည်းဒီ edit ဆက်ပေးတဲ့ Melanie Sanford ဆိုတာကဩစတြေးလျက editor ဒီရုပ်ရှင်ကားကြီးတကားကိုဆက်ပေးမယ်ဆိုလို့ရှိရင်ကျွန်တော်ပတ်သက်နေအများကြီးပြရမှာ။ဒါမှမဟုတ်သူကပတ်သက်တဲ့ဂျာမန်ယူပေးတဲ့ကျွန်တော်ရုပ်ရှင်ကိုပြီးအောင်ဆက်ပေးခဲ့တယ်ပေါ့နော်။အဓိကတော့ဒီကျွန်တော်ရိုက်ပြီးတဲ့အချိန်နဲ့ထွက်တဲ့အချိန်မှာ9ရက်လောက်ကြာသွားတယ်ဗျာ။
92မိနစ်ကြာတဲ့ပြည်ပြေးမှတ်တမ်းရုပ်ရှင်တွေကမြန်မာရှေ့ပြောင်းအလို့သမားတွေရဲ့ရင်ဖွင့်တန်တွေကိုအမည်သောအဖြစ် YouTube မှာတင်ထားတဲ့ရုပ်ရှင်ဇာဝင်ငန်းတချို့မှာကြားရပါတယ
်။တရားရတယ်မှနေတယ်။ဒီမှာ6လုံးပြည်ပြေးတက်လက်ရှိတယ်။ဒီစိတ်တူလာရင်6လုံးပြည်ပြေးတက်လက်နဲ့9လုံးပြည်ပြေးတက်လက်ဒီလွယ်ပြီးအလိုက်လှဲနေပြီ။အကောလို့စသက်ရတတိထားနေရတာ။ဒီဒီမှာလောရတာမလွယ်ဘူး။ညောင်ဒီနဲ့စားလေးတန်းနဲ့နားထောင်နေရတယ
်။ခါတဲ့ပြစ်တာတနတ်နဲ့တိုင်းတိုင်းဆိုမှချက်တယောက်ကမထင်ရပြစ်တာယောက်ျားလက်ပင်ပြောတာပေါ့နော်အုံးဒီနှစ်ခုကထွက်တယ်တယောက်ကဒီကပြစ်တာအုံးမပေါ်ပို့ထားပါတယ်ဆိုလို့မစထေရောတစီလောင်းတစီလောင်းမျိုးရှိုးခါတက်လာမန်ဆက
်ရိုက်တာကိုတင်ဝင်းနိုင်ဟာ2005ခုနှစ်ကတည်းကရန်ကုန်ရုပ်ရှင်ကျောင်းမှာကျောင်းသားတူဖြစ်ခဲ့ပြီးအခုအဲ့ဒီကျောင်းမှာပဲရိုက်ကူးရေးနှီးပြအဖြစ်တင်ကြားပေးနေပါတယ်အခုအချိန်ထိမှတ်တမ်းရုပ်ရှင်တွေဆက်လက်ရိုက်ကူးနေပြီးအဲ့ဒီတည်းကတန်ဃာလူတွေအကြောင်းရိုက်ကူးတဲ့ The Monk ဆိုတဲ့ရုပ်ရှင်ဇာတ်ကားဟာချက်ပြည်သူသမရနိုင်ငံမှာပြုလုပ်တဲ့ရုပ်ရှင်ပွဲတော်မှာဆုနှစုစုကူးရရှိခဲ့မှုပါတယ်ခင်ဗျာ